တျော်သမာရှိခြင်းပင်ရဲ့ဖိတ်ကြားခြင်းနဲ့6ရက်ကြာနိုင်ငံတော်ခီးစဉ်ဖြစ်တရုတ်နိုင်ငံကိုရောက်ရှိနေတဲ့သမရဦးထင်ကျော်နဲ့သမရစီချင်းပြင်းတို့နှစ်ဦးဟာအေဘီလာဆယ်နှစ်မနေ့ကရေနံပိုက်လိုင်းသဘောတူညီချက်အပါအဝင်သဘောတူညီချက်ကိုကူအတွက်လက်မှတ်ရေးထိုးပွဲကိုတက်ရောက်ခဲ့ကြပါတယ်မစ်ဆုံဆယ်ကိစ္စနဲ့ပတ်သက်လို့ကတော့နှစ်ဦးနှစ်ဖက်အကျိုးရှိစေမယ့်သဘောတူညီချက်ရရ
ထင်ကျော်ဇနီးဒေါ်စုစုလွင်နဲ့မြန်မာကိုယ်စားလှယ်အဖွဲ့ဟာတရုတ်နိုင်ငံကိုဧပြီလ6ရက်နေ့ကရောက်ရှိသွားကြတာဖြစ်ပါတယ်။ခီးစဉ်အစပိုင်းမှာတော့တမရဦးထင်ကျော်ဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့ဟာတရုတ်နိုင်ငံအတွင်းကအရေးပါတဲ့နေရာတွေကိုတွားရောက်လေ့လာခဲ့ကြပါတယ်။မနေ့ဧပြီလ10ရက်နေ့မှာတော့တမရဦးထင်ကျော်ကိုတရုတ်တမရရှီကျင်းပင်ကနိုင်ငံတော်အခမ်းအနားနဲ့ကော်ဇွန်နီခင်ကြိုဆိုခဲ့တာမှာမြန်မာကိုယ်စားလှယ်အဖွဲ့ကိုအခုလိုဖိတ်ကြားတဲ့အတွက်ကျေးဇူးတင်ကြောင်းတမရဦးထင်ကျော်ကတမရရှီကျင်းပင်ကိုပြောကြားခဲ့ပါတယ်
။ကျေးဇူးတင်ပါတယ်။ဘေးစ်ဆွေရောတပ်နိုင်ကြီးကြီးနဲ့ပြည်သားတွေလို့အစိုးရကနိုင်ငံအစိုးရကျေးဇူးတင်အောင်ပြောကြားပါမယ်
။တရုတ်တမန်ရှီကျင်းပင်ကလည်းတမန်ဦးထင်ကျော်ကိုကျေးဇူးတင်ကြောင်းပြောကြားခဲ့ပါတယ်။အဲဒီနောက်မှာတော့နိုင်ငံနားလည်မှုစာချုပ်လာတွေကိုလက်မှတ်ရေးထိုးပွဲကိုခေါင်းဆောင်နှုတ်တက်ရောက်ခဲ့ကြပါတယ်။နိုင်ငံသဘောတူညီမှုရရှိပြီး2009ခုနှစ်မှာစတင်ခဲ့တဲ့ရခိုင်ပြည်နယ်ကြောက်ဖြူမဒေးကျွန်းမှာရှိတဲ့ရင်းနှက်စီမံကိန်းကနေတရုတ်နိုင်ငံကုမင်းမျိုးအထိဖောက်လုပ်နေတဲ့ရင်နံစိမ့်ပိုက်လိုင်းစီမံကိန်းအများဆုံးအကောင့်ထဲပေါ်နိုင်ရေးအတွက်နိုင်ငံသဘောတူစာချုပ်ကိုလက်မှတ်ရေးထိုးခဲ့ကြောင်းအဲ့ဒီလက်မှတ်ရေးထိုးပွဲအပြီးမှာတရုတ်ဒုတိယနိုင်ငံသားရေးဝန်ကြီးလူဇန်မင်းကပေကျင်းမြို့မှာသတင်းတောက်တွေကိုပြောကြားပါတယ
်။ Inga shuo gang gang zai qian shu de jiu ge xi li bian bao kuo chang qian shu de ge zhong mian shi you guan dao xi
တရုတ်မြန်မာရေနံပိုက်လိုင်းတိဆောက်ရေးအပါအဝင်သဘောတူညီချက်6ခုကိုအခုပဲလက်မှတ်ရေးထိုးလိုက်ပါတယ်။တရုတ်မြန်မာရေနံပိုက်လိုင်းဟာတချို့နေရာတွေကတော့တိဆောက်ပြီးနေပါပြီ။ကုမင်းမြို့နီးမှာတရုတ်အစိုးရကရေနံချက်စက်ရုံတိဆောက်ပြီးပါပြီ။ရေနံပိုက်လိုင်းကိစ္စနဲ့ပတ်သက်လို့လည်းနှစ်ဖက်အပြန်အလှန်ဆွေးနွေးညှိနှိုင်းမှုတွေလှုပ်ဆောင်နေခဲ့ကြပါတယ်။လက်မှတ်ထိုးပြီးတာနဲ့ဒီပိုက်လိုင်းကနေရေနံတွေအလင်းမြန်တင်ပို့တော့မှာဖြစ်ပါတယ်
။ရခိုင်ပြည်နယ်မကွေးနဲ့မန္တလေးတိုင်းဒေသကြီးတွေအပြင်ချမ်းပြည်နယ်အတွင်းကလာရှိုးနဲ့မူဆယ်မြို့တို့ကိုဖြတ်ပြီးယူနန်ပြည်နယ်အတွင်းကကုမင်းမြို့အထိတည်ဆောက်ပေးမဲ့ဒီပိုင်လိုင်းစီမံကိန်းကြောင့်ပိုင်လိုင်းတည်ဆောက်မဲ့လမ်းတစ်လျှောက်မှာနေထိုင်ကြတဲ့မြန်မာနိုင်ငံအတွင်းကဒေသခံတွေသူတို့နေရာတွေကနေစွန့်ခွာပေးခဲ့ကြရပါတယ်။အခုလိုတရုတ်နဲ့မြန်မာနိုင်ငံကြားရေနံပိုင်လိုင်းသဘောတူညီချက်ကိုလက်မှတ်ရေးထိုးလာခြင်းအပြင်မိုင်480နီးပါးရှည်လျားတဲ့ရေနံပိုင်လိုင်းကနေတရုတ်ဝင်ရေနံတင်ပို့မှုတွေစတင်လှုပ်ဆောင်နေတော့မှာဖြစ်ပါတယ်။အမေရိကန်ဒေါ်လာ 1.5 ဘီလီယံအကုန်ချခံတည်ဆောက်ပြီးစပြီးမှနှစ်လောက်ဒီအတိုင်းရထားခဲ့ရတဲ့ဒီရင်နံပိုင်လိုင်းကနေတရုတ်နိုင်ငံကလိုအပ်တဲ့ရင်နံတွေကိုတင်ပို့ပေးနိုင်မှာဖြစ်ပါတယ်။အာဖရိကနဲ့အရှေ့အလယ်ပိုင်းကနေတရုတ်ပြည်ကိုတင်ပို့မဲ့ရင်နံတွေကိုမလက်ကရေးလက်ကြားကိုဖြတ်ဆရာမလို့တော့ပဲကြောက်ဖြူရင်နဲ့စီမံကိန်းကနေမြန်မာနိုင်ငံကိုဖြတ်ပြီးတရုတ်နိုင်ငံကိုဖြန့်လန်းကနေတင်ပို့တာဖြစ်တာကြောင့်တရုတ်အစိုးရအတွက်အချိန်နဲ့ကုန်ကြစရိတ်အများကြီးတက်တာစေမှာဖြစ်ပါတယ်။ဒီရင်နံပိုင်လိုင်းတည်ဆောက်မှုလုပ်ငန်းမှာအရင်အနည်းဝေစုအဖြစ်တရုတ်အစိုးရလက်အောက်ခံအရှေ့တောင်အာရှရေနံစိမ့်ပိုက်လိုင်းကုမ္ပဏီလီမိတက် C-Corp က 50.900 ခန်းနှုန်းမြမအစိုးရ MOGE က 49.100 ခန်းနှုန်းပိုင်ဆိုင်တာဖြစ်ပါတယ်။တမရဦးသိန်းစိန်လက်ထက်2012ခုနှစ်ကရဆိုင်ထားခဲ့တဲ့အမေရိကန်ဒေါ်လာ 3.6 ဘီလီယံအကုန်ချခံတည်ဆောက်မဲ့မြစ်ဆုံဆယ်ရေအားလျက်စစ်စီမံကိန်းနဲ့ပတ်သက်လို့တော့တရုတ်နဲ့မြန်မာနိုင်ငံအကျိုးရှိစေမဲ့သဘောတူညီချက်ရရှိခဲ့တယ်ဆိုတာကလွဲလို့သဘောတူညီချက်အသေးစိတ်ကိုဒုတိယနိုင်ငံသားရေးဝန်ကြီးလူဇံမင်းကပြောကြခဲ့ခြင်းမရှိပါဘူ
း။မြန်မာတော့基本达成共识，有双方都表现了共同的积极愿望，就是说，
မြေဆုံဆဲကိစ္စနဲ့ပတ်သက်လို့ကတော့နိုင်ငံခြားတူညီတဲ့သဘောဆန္ဒတွေရှိထားကြတာနဲ့အညီအခြေခံသဘောတူညီချက်ရရှိခဲ့ပါတယ်။မြေဆုံဆဲစီမံကိန်းကိုရဆိုင်ထားခဲ့တာအခုဆိုရင်9နှစ်ကျော်6နှစ်နီးပါးရှိသွားပါပြီ။နိုင်ငံဆက်ဆံရေးကိုအထောက်အကူပြုစေမဲ့နှစ်ဦးနှစ်ဖက်အကျိုးရှိစေမဲ့တင့်တော်တဲ့သဘောတူညီချက်ချမှတ်တင်ပါတယ်။
မြစ်ဆုံဆဲတိဆောက်မဲ့စီမံကိန်းကိုတရုတ်နဲ့မြန်မာအကြားအကျိုးတူနားလည်မှုရယူပြီးဖြတ်သိမ်းတော့မဲ့အလားအလာရှိနေကြောင်းသတင်းတွေထွက်ပေါ်နေတာနဲ့ပတ်သက်လို့ကချင်ချင်းကြီးကွန်ရက်ကဒေါက်ခွန်ဂျာကသူ့ရဲ့အမြင်သဘောထားကိုအခုလိုပြောပြပါတယ
်။ဆိုမနစ်တုန်းကကျမဒီယူနန်ကိုတွားလည်ခဲ့ပါတယ်စီရီးယားယူနန်တွေတွားတွေ့ခဲ့ပါတယ်။အဲ့ချိန်ကလေးကနေစူးစားနေတာကတော့ဒီနိုင်ငံရေးရဖြစ်ရှင်းဖို့နဲ့စီးပွားရေးရဖြစ်ရှင်းဖို့လို့ပြောတာဖြစ်တယ်ပေါ့။အဲ့တော့အကယ်၍များအခုလောလောဆယ်တရားကိုနိုင်ငံရေးရဖြစ်ရှင်းနေဆိုရင်ဒီအရဘလူနီနဲ့ဖြည့်ရှင်းတယ်လဲဆိုတော့ကျမတို့အတွက်အင်တာဆိုရင်ပါလေ။ဘာဖြစ်လို့လဲဆိုရင်မြေဆုံဆဲကိုရပ်ဆိုင်လိုက်ပြီးတခြားတစ်ခုခုကိုအစားထိုးတာဒါမှမဟုတ်လို့ရှိရင်နိုင်ငံသားတွေအတွက်မြေဆုံလိုမျိုးပဲတာပုံရှိပြီးမှအရေးကြီးတဲ့ကိစ္စတစ်ခုခုနဲ့လဲလှယ်လိုက်နေပါလေ။ ူကြတခုအနေနဲ့ကျတော့ဒီအခုမြေဆုံမလုပ်တဲ့အတွက်ကြောင့်ပဲဖြစ်ခြားတစ်ခုခုကြောင့်ဒီနိုင်ငံသားတွေမတိရနဲ့နောက်ထပ်တလူတိုင်းစိတ်ချပေးတာမျိုးတော့မလုပ်တင်တော့ဘူးလို့ယူဆရတယ်။ဘာဖြစ်လို့လဲဆိုရင်တော့ဒီလိုမျိုးလုပ်လို့ရှိရင်အကယ်၍မြတ်တိုင်းလူပြည်သားတွေလိုအပ်တာနဲ့လူချင်တာနဲ့မကိုက်နိုင်ဘူးဆိုရင်အခုမြေဆုံဆယ်လိုပဲနောက်တစ်ခါပြန်ဆောင်ရမှာပြန်ကြုံရမှာဖြစ်ပါလိမ့်မယ်
။နိုင်ငံတော်သမ္မတဦးတင်ချောင်ဟာတရုတ်နိုင်ငံမှာရှိနေစဉ်အတွင်းသမ္မတရှီကျင်းပင်အပြင်ဝန်ကြီးချုပ်လီခါချန်အပါအဝင်တခြားအစိုးရအရာရှိတွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။အဲဒီတွေ့ဆုံမှုတွေအတွင်းနိုင်ငံပေါင်းများစွာပါဝင်တဲ့တရုတ်နိုင်ငံရဲ့ပိုလမကြီးနဲ့ခါပတ်လမကြီးတိဆောက်မှုစီမံကိန်းတွေမှာမြန်မာနိုင်ငံပါဝင်ရေးကိစ္စအဓိကထားဆွေးနွေးနိုင်တယ်လို့လေ့လာသူတွေကသုံးသပ်ပြောဆိုကြပါတယ်ခင်ဗျာ။